မြန်မာနိုင်ငံကလောက်သမားတွေအတွက်အနေဆုံးလှုပ်ခလာစာဆိုင်ရာဥပဒေကိုပြင်ဆင်ပေးဖို့နဲ့လုပ်ငန်းခွင်အခြေအနေတိုးတက်ကောင်းမအောင်လုပ်ပေးဖို့အလုပ်သမားအခွင့်အရေးလှောက်ရှားသူတွေနဲ့အလုပ်သမားတွေကိုယ်တိုင်ကတောင်းဆိုနေကြပါတယ်။မြန်မာနိုင်ငံတွင်ကအထက်ချုပ်ဆက်ရုံတွေမှာလှုပ်ခလာနေကြတဲ့အလုပ်သမား66ယောက်ကိုတွေ့ဆုံမေးမြန်းပြီးတော့ပြုစုထားတဲ့သူတည်တနာစာရန်တင်ထုတ်ပြန်ပွဲ ြောင်းလဲမှုနောက်ွယ်မှအမေလျော့ခံမျိုးသမီးအလုပ်သမားများရုပ်တံမှတ်တမ်းနဲ့သူတေသနာစာရမ်းထဲမှာအထူးသဖြင့်အထက်ကျောင်းဆိုင်ုံတွေကအမျိုးသမီးအလုပ်သမားတို့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေရဲ့ရပ်ကိုအသေးစိတ်ဖော်ပြထားတာပါ။အထူးသဖြင့်တော့အနေဆုံးလုခလာစာနဲ့လုပ်ငန်းခွင်အခြေအနေတွေကိုထောက်ပြထားပါတယ်။လက်ရှိသတ်မှတ်ထားတဲ့အနေဆုံးလုခလာစာ3600ကျပ်ဟာအလုပ်သမားတွေအတွက်မလုံလောက်ဘူးလို့ Contractual Base Workers Union 1CDW1 အဖွဲ့ကတာဝန်ခံတူဖြစ်သူဒေါ်ဆန်းဆန်းထွေက VOE ကိုပြောပါတယ်
။စလုံးလောက်တဲ့အခါကျတော့ကျွန်တော်တို့အနေနဲ့ဒီအလုပ်သမားတွေရဲ့ဟိုဘယ်လိုခေါ်မလဲလောက်ခလာတာလေးကို9500အထိပေါ့နော်ကျွန်တော်တို့သူတို့ရအောင်လို့တောင်းပေးချင်တာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ကလောက်ခလာတာနဲ့ပတ်သက်ပြီးတိုးမြင့်ပေးဖို့ကျွန်တော်တို့ကတောင်းဆိုထားတာရှိပါတယ
်။အမျိုးသမီးအမျိုးသားအလုပ်သမားတွေရှိတဲ့ထဲကမှအမျိုးသမီးအလုပ်သမားတွေတခါအထက်ကျောင်းဆိုင်ုံတွေမှာတော့တခြားလုပ်ငန်းကဏ္ဍဒီဒီမှာလည်းအလုပ်သမားတွေရှိတဲ့ဈားတဲ့ကဒီအထက်ကျောက်ဆိုင်ုံတွေကလူသမားတွေနဲ့ပတ်သက်လို့အဓိကလေးလာဆန်းစစ်ရတဲ့အကြောင်းရင်းကိုတော့ DWU ဖွဲ့ကဒေါ်ဤမွန်ဖြိုးကအခုလိုရှင်းပြသွားပါတယ
်။အလို့သမားတွေနဲ့ပတ်သက်လို့လုပ်နေတဲ့အချိန်မှာဆိုလို့ရှိရင်တော့အမျိုးသမီးလေးကိုအဓိက highlight ထားပြီးတော့လုပ်တဲ့အမျိုးတွေရနေအားအားနေနေပြီးရောပေါ့နော်။ပြီးတော့အမျိုးသမီးတွေကမှဆိုလို့ရှိရင်အမျိုးသမီးနဲ့ပတ်သက်ရများပြီးလုပ်နေတယ်။ဒါကြောင့်အလို့သမားတွေကိုအလို့သမားအမျိုးသမီးတွေအဓိကဦးတည်ပြီးလုပ်တဲ့လုပ်ဆောင်မှုတွေရနေနေပြီးရောပေါ့နော်။ဆိုတော့ကျမတို့ကဒီအမျိုးသမီးလို့သမားတွေရဲ့အတန်ကိုလည်းများဆော့ပေါ်တည်ခြင်းနဲ့ဆိုတော့ကျမတို့ကဒီလိုမျိုးအမျိုးသမီးလို့သမားတွေအဓိကထားတဲ့ထေကျောက်ဆိုင်ုံကလို့သမားတွေအဓိကထားပါတယ်။
BWU ရဲ့သတိတနာစာရမ်းထဲမှာအနေဆုံးလိုအပ်ကားရဲ့စိုးစိုးတရားမှုတွေချို့တဲ့တဲ့လုပ်ငန်းခွင်အခြေအနေဂျမ်းမာရေးဆောင်ရှောက်မှုအားနည်းတာဒေကင်းလုံခြုံမှုအားနည်းတာတွေကိုအထူးဖော်ပြထားပါတယ်ဒီလိုမျိုးရင်ဆိုင်နေရတဲ့အခြေအနေတွေကတချို့ကို BWU ကထုတ်ပြန်တဲ့ရုပ်သံမှတ်တမ်းထဲမှာ Let's help each other LHEO အဖွဲ့ကတင်နန်းဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှုမတ်ခခကအခုလိုပြောပြထားပါတယ်
ပြောမယ်ဆိုလာစားနေပါတာရှိမယ်။နောက်အချိန်များတာရှိမယ်။လုံချင်တာများတယ်လေနော်။ဒီနေ့ကိုအရှင်းလာပြီးပဲခိုင်းရမယ်ဆိုပေမဲ့ overtime နဲ့ပေါင်းလိုက်လို့ရှိရင်7နာရီ7နာရီလုံနေရတယ်။နောက်တစ်ခုကသူတို့အိမ်ပြန်ချင်း။အိမ်ပြန်ချင်းပြဿနာကအရန်ကိုဆိုရဲတအားကိုမိုးချုပ်တော့တအားကိုညှိနေတယ်ညှိနေတော့သူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေရလုံချုံမှုမရှိဘူး။အဲ့ဒီပြဿနာတွေရှိတယ်။နောက်တစ်ခုကဆက်ယုံရင်းပြဿနာကတော့အဲ့လိုခွဲခြားဆက်ဆံခံရတာပေါ့။အဓိကကတော့ယောက်ျားမခွဲခြားဆက်ဆံခံရတယ်ဆိုတာထက်လူလူချင်းခွဲခြားဆက်ဆံခံရခြင်းဆိုတဲ့ဟာကသူတို့ရဲ့စိတ်ဓာတ်ကိုအောက်ဆုံးထိရောက်ရှိစေတယ်
။မြန်မာနိုင်ငံရဲ့ထကြိုးလုပ်ငန်းမှာ2016ခုနှစ်ကအကြီးအကဲမြုံနှံမှုအမေရိကန်ဒေါ်လာ 1.2 ဘီလီယံရှိခဲ့ပြီး2020ပြည့်နှစ်ရောက်ရင်ဒေါ်လာ 12 ဘီလီယံတိရှိလာမယ်လို့တရားဝင်ထုတ်ပြန်ချက်တွေမှာခန့်မှန်းထားပါတယ်။နိုင်ငံအတွက်နိုင်ငံသားဝေစာပေးနေတဲ့ဒီလုပ်ငန်းကဏ္ဍမှာလုပ်နေကြတဲ့မန်နင်းချယ်ရီတို့လိုလူ့သမားတွေအတွက်ကတော့အခုချိန်အထိအဆင်ပြေပြီလို့ပြောလို့ရတဲ့အခြေအနေမှာမရောက်သေးဘူးဆိုတာ BWU ရဲ့ရုပ်သံမှတ်တမ်းမှာပြောဆိုထားချက်ကိုနားထောင်ရင်သိနိုင်ပါတယ်
။အမျိုးရရဲ့လာစာ3000နဲ့အင်္ဂလာကရှိမယ်စားတဲ့ဈေးကြေးရှိမယ်အင်္ဂလာက56000ဖြစ်နေလာက56000ဈေးက56000ပဲအမှ3000ကျော်နေပေါ့နော်ပြောကိုတလားစာကို3000ရိတ်ဟိုအပေါင်းလေးကဏ္ဍကြီးလည်းရှိရလေမင်္ဂလာဆောင်ရှိရလူမှုရေးကဏ္ဍပေါ့နော်ကိုနဲ့ဆက်ဆက်နေလူမှုရေးစီးပွားရေးပညာရေးကိုရဲ့ကျန်းမာရေးစိုက်တဲ့ယာယူကကိုလုံးနေရတာနဲ့မင်းတို့လုံးတဲ့လောက်ခလာတာနဲ့မတန်ဘူးပေါ့ဆက်ဝပစံလကားလာယူနေလို့ပြောလို့ရင်အဲစိတ်တူပါဒါတို့စပါတော့သူများပစံလကားလာယူထားရပေါ့နော်မလို့ကမရှိလို့လာလှုပ်စားတာဆေုံတံမှုထားရမှာပေါ့သူကသိကြည့်စိတ်ကြောင်ပေါက်တယ်ပေါ့အဲ့လိုလုံးထဲမှာလည်းစမပြေဘူးအင်ကြတော့လည်းစမပြေတဲ့ဟာရကြတော့အဲ့လိုသိကြည့်စိတ်ကြီးပေါက်တယ်ပေါ့စိတ်ကတည်းကြတယ်ပေါ့အင်း
အနေဆုံးလုခလာစာကိုလက်ရှိမှာတနေ့ကိုကြက်3600သတ်မှတ်ထားပြီးဒါကိုနှစ်နှစ်တစ်ချိန်ပြန်ပြီးတော့သုံးသပ်ဆန်းစစ်ရမှာပါဒီအတွက်လည်းNLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတနည်းနည်းပါအကြာ2019ခုနှစ်ဖေဖော်ဝါရီလ16ရက်နေ့မှာအနေဆုံးအခကြေးငွေတက်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကိုအစ်စ်ပြန်ပြီးဖွဲ့စည်းထားပါတယ်။အနေဆုံးလုခလာကာကိုတိုးပေးမယ်ဆိုရင်လက်ရှိမှာကိုကစီးပွားရေးတင်မကောင်းတာကြောင့်လုပ်ငန်းတွေပိတ်သွားမှာနောက်ထပ်လုပ်ငန်းတွေထွက်မလာတော့မှာစတဲ့အချက်တွေကိုလည်းထည့်သွင်းစဉ်းစားရမယ်လို့ကော်မတီရဲ့လုပ်ငန်းတွေနဲ့နှီးဆက်သူတူကပြောပါတယ်ခင်ဗျာ။